Palestine ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြောင့်အမေရိကန်ကမြို့ကြီးတချို့မှာမနေ့တုန်းကလေဆိပ်တွေအဝေးကြီးလမ်းတွေနဲ့တံတားတွေယာယီပိတ်လိုက်ရတဲ့အထိဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Illinois, California နဲ့ New York ပြည်နယ်တွေမှာအဝေးကြီးလမ်းတွေတံတားတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါ။ Chicago မြို့က Ohio ပြည်ပဆိုင်ရာလေဆိပ်San Francisco က Golden Gate နဲ့ New York Brooklyn တရားတွေလည်းဆန္ဒပြပွဲတွေကြောင့်အယာယီပိတ်ခဲ့ရပါတယ်။ Chicago မြို့မှာဆိုရင်မနေ့ကမနေ့ပိုင်းကဆန္ဒပြသူတွေကြောင့်ခရီးသွားတချို့ဟာလေဆိပ်ကိုကားတွေထားပြီးတော့ခြေချင်းရှောက်ခင်းကြရပါတယ်။ Palestine ဒေသကိုစီးပွားရေးအရပိတ်ဆို့တားဆီးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအဖြစ်နဲ့ဆန္ဒပြသူတွေကလက်ချင်းချိတ်ပြီးတော့လမ်းတွေမှာပိတ်ဆို့တားဆီးခဲ့ကြတာပါ။အလားတူဆန္ဒပြခဲ့တာကြောင့် San Francisco မြို့ကအထင်ကြီး Golden Gate တရားမှာလည်းယင်ကြောပိတ်ဆို့မှုတွေနဲ့ကြုံခဲ့ကြရပါတယ်။ဆန္ဒပြသူတွေကတော့ဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်အပြစ်ခံရဆဲဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ဟာမတ်စစ်သွေးကြွတွေအစ္စရေးကိုတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသကအစ္စရေးမှာစစ်ဆင်ရေးလုပ်ခဲ့တာမှာတေဆုံးသူ 3,300 ကျော်သွားပြီလို့လည်းဂါဇာဒေသကကျန်းမာရေးဌာနကပြောဆိုထားပါတယ်ရှင်။